င်္ဂလာညချမ်းပါခင်ဗျာ။စနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်ဒီနေ့စူးနေမဲ့အကြောင်းအရာတော့လယ်သမားကြီးဖြစ်ပါတယ်။တစ်ချိန်လုံးကဒီတောက်လျှောက်လူလူပါပဲစစ်ဆူရလက်အောင်မှာကောနောက်တစ်ခုကကျွန်တော်ဒီအရင်မဆလာခေတ်မှာဒီဆိုရှယ်လစ်ခေတ်မှာပါလယ်သိမ်းရာသိမ်းကိစ္စတွေဒီလယ်မြေကိုအလုသမားတွေတကယ်လယ်လုတဲ့လူတွေလုပိုင်ဆိုင်ခွင့်မရှိတဲ့ပြဿနာတွေတောက်လျှောက်ကြုံရပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့လယ်သိမ်းရာသိမ်းကိစ္စတွေကအတော်လေးပြောခွင့်ဆိုခွင့်ဆန္ဒပြမှုတွေရလာတော့ပိုပြီးတော့ပေါ်လွင်လာပါတယ်။နောက်တစ်ဖက်မှာဒီလယ်သမားတွေအနေနဲ့တောက်လျှောက်လူလူအိမ်မက်ခဲ့ကြတဲ့ဒီလယ်လုတ်သူလယ်ပိုင်ခွင့်ဆိုတဲ့ဒီအခြေအနေကဘယ်လောက်ထိများဟိုမျောလင်းချက်တစ်ခုလိုရောင်ရည်တန်းလာပါသည်လဲ။လွှတ်တော်ထဲမှာကောဘယ်လောက်ထိအခြေအနေတွေဆွေးနွေးမှုတွေမြင်ရပါပြီလဲ။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးကိုဖိတ်ခေါ်ထားပါတယ်။တဦးကတော့ဒီမတူကွဲပြားခြင်းပါတီကဥက္ကဋ္ဌကုနေမျိုးဝေဖြစ်ပါတယ်ခင်ဗျာ။သူကဒီလယ်သမားကြီးကိစ္စနဲ့ပတ်သက်ပြီးတော့တောက်လျှောက်လုတ်ဆောင်နေတဲ့သူတူဖြစ်ပါတယ်။နောက်တူကတော့အများသိပါတယ်ဒီလေသမားကြီးကိစ္စကိုလူခွင်လှူရှားမှုတွေမှာပါတဲကြွကြွဆောင်နေတဲ့မဆုစုနွေဖြစ်ပါတယ်။သူတို့နှစ်ဦးလုံးအခုလေလိုက်ပေါ်ရောက်နေပြီဖြစ်ပါတယ်။ကျွန်တော်ကိုနေမျိုးဝေကိုပဲပထမဆုံးအမေလေးနဲ့ဖွင့်ချင်ပါတယ်ခင်ဗျာ။အခုလေသိန်းရသိန်းကိစ္စတွေကတော့အရင်တောက်လျှောက်ထက်ဆိုင်အခုနောက်ပိုင်းကဟိုပို့ပြီးတော့ပြောခွင့်ဆိုခွင့်တွေရလာတယ်ဆန္ဒပြမှုတွေရှိလာတယ်။ဘာပြောပြောဒါကအချိန်နှစ်တရအနေနဲ့တိုးတက်လာတဲ့လက္ခဏာလို့ကိုနေမျိုးဝေမြင်ပါလားခင်ဗျာ
။အဲဟုတ်ကဲ့အဲ့ဒီဟာကတော့တိုးတက်လာတဲ့လက္ခဏာပေါ့ဗျာ။ဘာလို့အရင်တော့ဆိုရင်အထုတ်ပေါ်ပြောနိုင်တဲ့အနေအထားမရှိတဲ့အခါကျတော့အဲဘလောက်များများဖြစ်နေတယ်ဆိုတာဘယ်သူမှမသိကြဘူး။အထုတ်ပေါ်ပြောနိုင်တဲ့အချိန်ကျတော့သိလာတယ်။အကျိုးဆက်ကဘာကိုရလက်ကထွက်စီလဲဆိုတော့နောက်ထပ်ညီသိန်းရသိန်းလောက်ရမဲ့လူတွေလက်တော့သွားတယ်။အဲ့ဒီနောက်ထပ်ပြစ်ပေါ်မဲ့ပြဿနာတွေကိုကျွန်တော်တို့ကြိုတင်ကာကွယ်တားဆီးလိုက်နိုင်ပြီလို့တော့ပြောလို့ရတယ်ဗျာ
။ဟုတ်ကဲ့နောက်ထပ်ဖြစ်ပေါ်နိုင်နေဆိုတော့အခုလက်ရှိအစိုးရတစ်ကာလမှာဒီကိစ္စတွေတော်လေးလုံးဝမရှိသလောက်တော့ဖြစ်သွားပြီသဘောပေါ့အ
ဲအဲ့ဒီလိုတော့လည်းအပြတ်ပြောလို့မရဘူးအခုပဲဘကိုးတိုင်းဖြူးမြို့နယ်ထဲမှာတောင်သူပညာပေးနဲ့ကော်ဖီစာကျူးရေးဆိုတဲ့နေရာမှာအဲတာစုနေတာလိပြီတော့တွေ့တယ်ဗျအဲတော်တော်များများကိုတော့ခံတားနိုင်တဲ့အနေအထားရှိပါတယ်အဲအဲ့ဒီလောက်ပဲပြောလို့ရပါသေးတယ်
ဟုတ်ကဲ့ကျွန်တော်မဆုစုနွေလက်တစ်ဆက်တည်းမေးချင်ပါတယ်မဆုနွေအခုအခြေအနေတွေဇုံတရားပြောင်းလဲမှုတွေမြင်ရတဲ့အခြေအနေမှာလယ်သမားတွေအရေးကိစ္စကဘာပြောပြောတခုခုတိုးတက်လာတဲ့လက္ခဏာမြင်ရပါလားအ
ဲဟုတ်ကဲ့ခုနကကိုနိုမျိုးကိုပြောသလိုပဲပေါ့လယ်သမားတွေကအခုပေါ့နော်လယ်တွေတိမ်းထားတာကအရင်ကတိမ်းထားတယ်တိမ်းထားတဲ့အခြေအနေကတော့လယ်သမားတွေကောင်းမွန်ခံခဲ့ရတယ်အခုပေါ့နော်ဟိုပြောင်းလဲမှုကိုဖော်ဆောင်နေတဲ့ဖော်ဆောင်နေပေါ့နော်တကယ်ပြောင်းလဲမှုတော့ပြည်သူလူထုတွေရောခံထားရတယ်အဲ့ဒီအချိန်မှာလယ်သမားတွေကနေပြီးတော့အဲသူတို့တိမ့်ခံထားတဲ့လေယာဉ်တွေကိုပြန်လည်ပြီးတော့ပေါ့နော်အဲသူတို့ဆန္ဒထုတ်ဖော်လာလို့ပြန်လည်ပြီးတော့အဲအစိုးရပြည်အစိုးရဌာနဆိုင်ရာအသီးသီးနဲ့လေယာဆိုင်များဝင်ကြီးဝင်ကြီးနဲ့ဒီနိုင်ငံတော်သမ္မတကြီးကြီးကိုစာရေးပြင်ပြတောင်းဆိုတာမျိုးတွေကတော့ကျွန်တော်တို့နေရာအနှံ့ပြားမှာကျွန်တော်တို့ရှိပါတယ်အဲ့လိုမျိုးပေါ့လယ်သမားတွေအလိုလိုတောင်းဆိုတဲ့အခါမှာတောင်းဆိုနေတာကိုပေါ့နော်ဒီနိုင်ငံတော်စတင်နေစတင်တဲ့အခါမှာထိရောက်ဖြည့်ဆင်းပေးတာမျိုးတွေကမရှိပါဘူးရှင်စတင်လိုက်တာလည်းရှိတယ်စတင်လိုက်တဲ့အကြောင်းအရာတွေပေါ်မှာဟိုဒီသက်ဆိုင်ရာဌာနဆိုင်ရာတိတိရနေပြီးတော့တိတိအကြံမှန်မှန်ကန်ကန်ဖြည့်ဆင်းပေးတာမျိုးကျွန်မတို့ကမတွေ့ရသေးဘူးရှင
်ဟုတ်ကဲ့လက်သိရတဲ့အခုကိစ္စတွေမှာကျွန်တော်တို့တော်တော်များဆန္ဒပြတာတွေနောက်စတင်တာတွေတွေ့ရတဲ့အခါမှာပုဂ္ဂလိကကုမ္ပဏီတွေအရင်ဆုံးကပြောရင်တော့ခရိုနီလို့ပြောလို့ရမှာပေါ့နော်ဒီအာနာပိုင်းနဲ့ပေါင်းပြီးတော့စီးပွားရေးလုပ်နေတဲ့အင်အားစုတွေကလုတ်တဲ့ဟာမျိုးတွေ့ရတယ်အစိုးရအနေနဲ့လုတ်တဲ့ဟာမျိုးရောရှိပါလားရှိခဲ့ပါလား
အဲကျွန်မတို့ဒီလယ်သိမ်းထားတဲ့နေရာမှာတော့ကျွန်မတို့အဲဥပိုင်ကုမ္ပဏီကသိမ်းတာတို့အိုးအိမ်ကသိမ်းတာတို့အဲတက်တာသိမ်းတာတို့ဒီကုမ္ပဏီကသိမ်းတာတို့ဆိုပြီးတော့ကျွန်မတို့ဒါအဲတွေ့ရပါတယ်တက်တာသိမ်းတာလည်းရှိပါတယ်ဝင်ရသိနေလဲရှိတယ်ဟိုဒီကုမ္ပဏီကသိနေလဲရှိတယ
်ကျွန်တော်ကိုနေမျိုးဝင်မိချင်ပါတယ်ခုနကပြမျိုးနေသိတဲ့ရသိကိစ္စတွေမှာခုနမဆုနွေပြောလို့တက်ကသိနေလဲရှိအိုးရင်ကသိနေလဲရှိရဆော်တကတက်ကြတဲ့ခါမှာပုဂ္ဂလိကကုမ္ပဏီကတော့သူတို့ဖြည့်ရှင်းအခက်ခဲမယ်ဒါပေမဲ့အစိုးရကနေပြီးတော့လုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့ကသူတို့ဘက်ကဘာဖြည့်ရှင်းချက်တွေပါများပေးပါလဲ
အဲသူကကျွန်တော်တို့ဒီအဲ့ဒီလယ်သိမ်းရေသိမ်းဖြစ်တဲ့ကာလဒီရဲ့ဥပဒေတွေပေါ့ဗျာအဲဒီရဲ့ဥပဒေတွေနဲ့အဲ change ကြည့်ရတာပေါ့ change ကြည့်တဲ့အခါကျတော့တက်ကသိန်းတာတို့ဒီဥမာနိုင်ငံတော်ပိုင်ခေါ်တာပေါ့နိုင်ငံတော်ပိုင်ဆိုတော့နိုင်ငံတော်ဝန်ကြီးဌာနတွေရဲ့အဲတက်ဆိုင်ရာသုံးဆွဲဖို့ပေါ့ဟိုတက်မတော်ဆိုရင်တက်မတော်အလုပ်တွေသုံးဆွဲဖို့ဥမာဆက်ပြေကွင်းသုံးဖို့စစ်တမ်းရာတွေစောက်ဖို့ကားကိုယ်တော်တွေလုပ်ဖို့စသဖြင့်အဲ့ဒီလူမျိုးသုံးဆွဲတာပညာရေးဝန်ကြီးဌာနကနေပြီးတော့အဲအကြောင်းတွေစောက်ဖို့နောက်တကလူမှုရေးနဲ့ပတ်သက်လို့အဲ့လိုသင်ချိုင်းကုန်းတွေခံပြီးဖို့အဲ့ဒီလူမျိုးသိန်းတာတွေနဲ့ပတ်သက်ရင်သူကဒီအဲ့ဒီကာလဤသိန်းကာလတည်တဲ့ဥပဒေတွေမှာ အဲ့ဒါကအကျုံးဝင်တယ်အကျုံးဝင်တယ်ဖြစ်တဲ့အတွက်အဲ့ဒါဒီကကျွန်တော်တို့ဘက်ကလည်းလိုက်ပါတိုက်ပွဲဝင်ပြီးတာမရှိဘူးဟောဥပဒေနဲ့ပေါင်းဝင်တယ်ပေါ့အဲ့ဒီလိုမျိုးမဟုတ်ဘဲနဲ့ဥပဒေနဲ့အဲ့ဒီတည်တဲ့ကာလဥပဒေနဲ့မညီမညွတ်သိမ်းတဲ့ဟာတွေကြတော့ဥပဒေနဲ့မညီဘဲနဲ့လုတာဖြစ်တဲ့အတွက်ကျွန်တော်တို့ဒီဘက်မှာလိုက်ပြီးတော့အဲလေယာမီဒီအသိဉာဏ်ရတဲ့လူတွေလှုပ်ရှားဆောင်ရွက်နေတယ်ဆိုတာအဲ့ဒီတည်တဲ့ဥပဒေတွေကိုချိုးဖောက်သိမ်းလို့သာလှုပ်ရှားဆောင်ရွက်နေတာဖြစ်တယ်အဲ့တော့ဟိုနိုင်ငံတော်အဖွဲ့အစည်းတွေအနေနဲ့သိမ်းစည်းတဲ့ဟာတွေမှာဘလို့တုံ့ပြန်လဲဆိုတာကကျွန်တော်တို့သိဖြေဖို့မလိုဘူးနောက်ကတမတော်သိမ်းဆိုတဲ့နေရာမှာကျွန်တော်တို့လိုက်တုံ့ပြန်ရမယ့်ဟာရှိတယ်တမတော်ဆိုပေမဲ့အဲတည်ရင်မှုကသိမ်းတဲ့ဟာမျိုးအဲတမတော်အလုပ်ပဲမဟုတ်ဘူးသူ့ရဲ့ကိုယ်ရေးကိုယ်တာအတွက်အဲ့ဒါဆိုရင်ကျွန်တော်တို့ကဥပဒေနဲ့ပေါ်မဝင်ဘူးအဲ့ဒါမျိုးကိုကျွန်တော်တို့ကလိုက်ပါအဲတိုက်ပွဲဝင်ကြရတယ်ပေါ့ဗျာနောက်တော့ကအဲတမတော်ကသိမ်းပြီးတော့စစ်သားတွေကိုစပားဆိုင်ခိုင်းတယ်အဲ့ဒါအလုပ်မဟုတ်ဘူးအဲ့ဒါမျိုးဆိုလဲကျွန်တော်တို့ကလိုက်ပါတိုက်ပွဲဝင်တယ်အဲအဲ့ဒါမျိုးကိုဖြည့်ရှင်းဖို့လဲရှိတယ်ဆိုရပါကလည်းအတူတူပဲပေါ့ဗျာအခြေအနေကသူကနိုင်ငံတော်ဝင်ကြီးဌာနတည်သူဝင်ကြီးဌာနရဲ့အလုပ်ပုံစံထဲမှာသိမ်းတယ်ဆိုရင်ဥပဒေနဲ့ပေါင်းဝင်တဲ့အတွက်နိုင်ငံရေးသမားတွေဘက်ကလည်းလေသမားတွေနဲ့ပူးပေါင်းပြီးတော့လိုက်ပါဆောင်ရွက်တာမျိုးတကယ်တော့မရှိပါဘူးဗျာ။နောက်ဥပိုင်သိမ်းတဲ့ဟာဆိုတော့ဥပိုင်ဒီနိုင်ငံတော်ပိုင်မဟုတ်ဘူး။ဟိုကျေးရှင်တောင်မှာဖြစ်နေတဲ့ဟာဆိုဥပိုင်ကသိမ်းနေဆိုရင်အဲ့ဒီဥပိုင်ဒီနိုင်ငံတော်မဟုတ်ဘူး။သူကစစ်သားတွေတော့မှန်တယ်တမတော်သားတွေမှန်တယ်သူတို့ရဲ့အကျိုးစီးပွားအတွက်တမတော်ရံမုံကုန်နဲ့လည်းမဆိုင်ဘူးစစ်သားမိသားစုတွေစုတည်ထားတာအဲ့ဒီစီးပွားရေးလုပ်ငန်းမျိုးဖြစ်ရင်ဒါဟာပုဂ္ဂလိကပိုင်ပဲ။ကျောင်းစရာတွေစုဆောင်တဲ့ကုမ္ပဏီဆိုရင်လည်းဒါပုဂ္ဂလိကပိုင်ပဲ။အဲ့ဒါမျိုးကဥပဒေနဲ့လွတ်သွားပြီဆိုရင်ကျွန်တော်တို့ကအဲ့ဒါမျိုးတွေကိုလိုက်ပါတိုက်ပွဲဝင်တယ်အခုလယ်သမားတွေရဲ့ဥပဒေပါကာကွယ်ထားတဲ့အခွင့်အရေးရအောင်လုပ်ကြရတယ်ဗ
ျအခုကလယ်သမားရေးကိစ္စအထူးသဖြင့်လယ်သင်းရာသင်းကိစ္စတွေမှာလုပ်နေရတာဒီလူခွင့်ရေးရှင်တွေနိုင်ငံရေးပါတီတွေလူခွင့်ရေးတက်ကြွလှူရှားသူတွေကဥဆောင်နေပြီးတော့လုပ်ရတဲ့သဘောဖြစ်နေပါတယ်ကျွန်တော်မဆုနွေအလှည့်ပေးကြပါတယ်အခုမဆုနွေတို့ကလယ်သမားသမဂ္ဂတွေဖော်ရေးကိစ္စတွေလုပ်နေတဲ့အခါကျတော့အလားအလာကဒီလိုမျိုးလက်သမားရေးကိစ္စတွေကိုဖြည့်ရှင်းနိုင်ဖို့အတွက်လက်သမားသမဂ္ဂဖွဲ့ကြားစုဆိုရလားလာကဘလောက်ထိခီးရောက်နေပြီလဲတော်တော်လေးဖြစ်နိုင်ကြည်အနေထားအနှောက်အယှက်မျိုးတွေရောရှိပါလားဖြစ်နိုင်ကြည်အနေထားတွေဘလောက်ရှိပါလဲ
ဟုတ်ကဲ့ကျမတို့ဒီလက်သမားသမဂ္ဂဖွဲ့ရတာဒီလေယာမြေနဲ့ပေါ်နေမြေလို့မြေတိုင်းတွေပေါ့အဲဒီလေယာမြေပြဿနာတွေကိုကျမတို့ကသူတို့ကိုယ်တိုင်ပေါ့နော်အဖြေရှာနိုင်အောင်သူတို့ကိုယ်တိုင်ပြဿနာတွေကိုဖြည့်ရှင်းနိုင်အောင်သူတို့ကိုယ်တိုင်ပေါ့နော်နိုင်ငံတော်အရေးဆိုတင်ပြတောင်းဆိုနိုင်အောင်ဆိုပြီးကျမတို့ဖွဲ့တာပါအဲ့လိုဖွဲ့တဲ့အခါမှာကျမတို့လည်းပေါ့နော်ပြဿနာကြီးရှင်းရတာကြီးရှိပါတယ်။ကျမတို့သွားပြီးတော့ဒီသမဂ္ဂဖွဲ့စည်းတဲ့အခါမှာကျမတို့ကဖွဲ့စည်းရေးကိုကျမတို့ဒီလောက်ထိပြင်ပမှန်ဆောင်ရွက်စရာမလိုဘူး။ကျမတို့ဖွဲ့စည်းပြီးပြန်လာရုံပဲ။ဒါပေမဲ့ကျမတို့သွားဖွဲ့စည်းတဲ့အခါမှာကျမတို့တင်ပြတဲ့အဲသူတို့ရဲ့လေယာဉ်ပြဿနာကြီးကတော့အနှံ့ပြပဲ။ကျမတို့ဒီလေယာဉ်ပြဿနာကိုဖြည့်ဆည်းရေးကော်မတီကိုတည်ထောင်စုစုတော်ကနေပြီးတော့သူတို့အဲတည်ဝင်နဲ့ထုတ်ပြန်ထားတယ်အထုတ်ပြန်ထားပြီးတော့သူတို့ပြည်ပြည်ထောင်ထောင်ဆင်းပြီးတော့ဆောင်ရွက်ပေးပါမယ်လို့လည်းသူတို့ပြောထားတယ်သူတို့ပိုင်နေတဲ့မှာလည်းသူတို့ဆောင်ရွက်ပေးမယ်အပေါ်တင်ပတ်တောင်းဆိုပေးမယ်ဆိုတာကြီးလည်းပါတယ်အဲ့တော့ကျမတို့ကဒီ30ရက်နေ့ကထုတ်ပြန်ထားတယ်ပေါ့ကျမတို့မိဥပဒေထဲမှာအဲလေယာဉ်မီနဲ့ပတ်သက်လာလို့ရှိရင်ပုံစံဖြစ်တည်နေပေါ့နော်လေယာဉ်မီကိုလျှောက်ထားမယ်လေယာဉ်မီပြဿနာတွေကိုဒီမြန်မာဖြည့်ဆည်းကော်မတီတွေရှိကိုအဲတင်ပြရမယ်မြန်မာဖြည့်ဆည်းကော်မတီတွေကလည်းဒီလေယာဉ်မီပြဿနာရှိတယ်ပေါ့နော်ဒီလေသမားတွေထံကိုတိုင်ကိုရောက်သွားပြီးတော့တိတိကျကျစုံစမ်းပြီးတော့သတ်တော်ကိုသင်ပေးရမယ်ဆိုတော့သူတို့အားရှိတဲ့အချက်အတိုင်းကျမတို့လေသမားတွေကိုကျမတို့စီကိုတက်လာတယ်လေယာဉ်မီတိုင်းခံတယ်လေသမားတွေကိုကျမတို့ကအဲ့ဒါဆိုရင်အခုလေဒီပြဿနာတွေကိုဖြေရှင်းပေးမဲ့လူတွေကိုသွားမှာသူတို့လက်မှုပြီးတော့တိုင်ဘဒုဘဒုလေးရှိုံမိတူပို့ဆိုပြီးကျမတို့ကစားရီတင်ခိုင်းတယ်တင်ခိုင်းတဲ့ခါမှာလေယာဉ်မီပြဿနာတွေဖြစ်တဲ့လေသမားတွေကလည်းသူတို့ကိုယ်တိုင်သွားပြီးတော့တင်ကြတယ်တင်တော့သူတို့တင်တဲ့စာရီးကနေပြီးတော့သူတို့ထီရောက်လာတဲ့ခါမှာလေသမားတွေကိုခေါ်တွေ့တယ်ခေါ်တွေ့တဲ့အခါမှာဒီပေါ့ပုံမီဘက်ကတင်ထားတဲ့လူကိုလည်းခေါ်တယ်ဒီဘက်ကတိုင်တဲ့လေသမားတွေလည်းခေါ်တယ်အဲ့လိုနှစ်ဦးနှစ်ဖက်ကိုခေါ်တဲ့အခါမှာအဲ့ဒီမြေစည်းဦးစီးဌာနတွေကကျမတို့ကိုလောလောဆယ်ပေါ့နော်ဒီမူဝင်မှာဆိုရင်ကျမတို့ခေါ်အောင်ကော်မတီကနေတင်ထားတဲ့ဒီနမရတိုင်တော့ဒီလေမဆက်လေးဦးကိုခေါ်တွေ့တယ်။အဲဒီမူရင်းကြီးစင်းဦးစီးရနေပြီးခေါ်တွေ့တယ်။ခေါ်တွေ့တဲ့အခါမှာဒီလေဝါဝင်းကုမ္ပဏီဘက်ကနေပြီးတော့ဝါဝင်းကုမ္ပဏီကိုစားလာပြီးတော့ဟိုဆင်းနေပေါ့လူကြတော့ဟိုစကွဲကုံကုံမှာပလက်နှံပြီးတော့ TBG ခိုင်းထားပြီးတော့ကျမတို့ရဲ့ဒီတိုင်ကြားတဲ့လေသမားတွေတကယ်လေယာဉ်မေးသိမ်းခံတဲ့လေသမားတွေကြတော့ကျမတို့ခုံလေးတွေခွဲပြီးတော့ထိုင်ခိုင်းပြီးတော့မင်းတို့လည်းပြောချင်တာပြောငါတို့လည်းရေးချင်တာရေးမယ်ပေါ့။ဒီမှာဆိုပြီးတော့လေသမားတွေကိုသူတို့ကနေပြီးတော့ဖြေရဖြည့်ဆင်းရေးကော်မတီ နေပြီးတော့သူတို့ဒီမြစင်းဥစည်းရနေပြီးတော့ဒီမှာစစ်တဲ့အခါမှာတည့်ရခန်းချင်းစစ်တယ်ချင်းလျှောက်ပြီးစစ်တယ်မင်းတို့အခုလိုတိုင်တာမင်းတို့ထောင်ပြသွားတိုင်တာသိသလားဗာညာနဲ့ပြည်တော်လူတွေကတော့ဟုတ်ပြီအဲနေရာစစ်စင်းရေးကော်မတီဆိုပြီးတော့နိုင်ငံတကာအထူးကိုတင်ပြီးတော့အကုန်လုံးပေါ့နော်တကယ်ညွှန်ကြားချက်တွေနဲ့ထုတ်ပြန်လိုက်ပြီးတကယ်ကြည့်ကြမှန်ကန်စွာဖြင့်ကျမတို့ဒီလေယာဉ်ကြီးကျတဲ့နာရီဖြစ်နေတဲ့လေသမားတွေအပေါ်မှာထိရောက်အောင်အဲဖြည့်ရှင်းဆောင်ရွက်ပေးတာမျိုးတွေကိုကျမတို့မတွေးကြည့်ရဘူးလေသမားတွေကလည်းအခုကဟိုလူတန်ရမျိုးဒီလူတန်ရမျိုးနဲ့အဲ့လိုမျိုးတွေဖြစ်နေတာကိုကျမတို့ဒီအဲသမဂဖွဲ့စည်းတဲ့အခါမှာကျမတို့တွေကြုံတွေ့ရပုံစံပြည့်စုံပြီးတော့ကျမတို့ဟိုနေသူတို့ဒီဥပဒေထဲမှာသူတို့ထုတ်ပြန်တာအဲအခုချိန်30ရည်နေရထုတ်ပြန်ထားတဲ့ဒီပုံစံတစ်ကအခုကကျမတို့ကလေယာဉ်မျိုးပုံစံတစ်လျှောက်မှာပိုင်ဆိုင်မှုရှိမှာကိုကျမတို့ကဒီသမဂအဖွဲ့ဝင်တွေကျမတို့ကလျှောက်ခိုင်းအခုအချိန်ရှိကိုကြည်ရအုပ်ထုတ်ရေးမှုရှိကိုဒီပုံစံပြည့်စုံတဲ့လျှောက်သွားပြီးမရောက်သေးဘူးသွားတောင်းတဲ့အခါမှာအော်ထုတ်တာတို့ဘာလို့ရှိတယ်အဲ့လိုမျိုးတွေကျမတို့ဒီသမဂဖွဲ့စည်းနေကျမတို့တွေ့ရတယ်နောက်တစ်ခုကကျမတို့သမဂကိုလည်းတောင်းလည်းသမဂဆိုတာမျိုးတရားမဝင်ဘူးအဲတရားမဝင်ဘူးသမဂဆိုတာမျိုးမကြားချင်းဘူးသမဂဆိုတဲ့စကားမျိုးလာမပြောနဲ့ဆိုပြီးတော့ကျမတို့ရဲ့တောင်းလည်းသမဂဝင်တွေကိုမြေစင်းဦးစီးတွေအရင်ပြီးတော့အော်ထုတ်တာမျိုးတွေရှိတယ်
ဟုတ်ကဲ့ကျွန်တော်အခုလီလိုင်းပေါ်မှာတချို့သရရှင်တွေချို့ရောက်နေပါပြီအခုကျွန်တော်အရင်ဆုံးဒီဖြူးမြို့နယ်ဘက်ကထင်ပါတယ်ကိုလွင်ကိုကြားရမယ်ထင်ပါတယ်ကိုလွင်ကိုကဒီအဲ့ဘက်ကလေသိန်းရသိန်းကိစ္စလေးတွေအခြေအနေတွေကိုသိရဆလို့ကျွန်တော်လှမ်းခေါ်လိုက်တာပါကိုလွင်ကိုကြားပါလားခင်ဗျဟု
တ်ပဲကြားပါလား
ဟုတ်ကဲ့ကိုလွင်ကိုကဖြူးမြို့နယ်ကနော်အဲ့တော့ဖြူးအဲ့ဘက်မှာကြုံနေရတဲ့ဒီလေသိန်းရသိန်းကိစ္စတွေနဲ့ပတ်သက်လို့အတွေ့အကြုံလေးအခုဖြစ်နေတဲ့အခြေအနေလေးတချို့ပြောပြပါလားခင်ဗျဟု
တ်ပဲဗျာဟိုကကျွန်တော်တို့ကဟိုဖြူးမြို့နယ်ရောက်မလာသေးသပေါ့အဲပါလာပါဆိုင်ကလို့တော့အများကြီးတော့ဗောနော်ဟိုကျွန်တော်တို့ဒေသဝန်ကြီးလက်ရောက်ဗောနော်အဲ့မှာဧက1500လောက်ရှိပါတယ်အဲ့ဧက1500လောက်ကိုကျွန်တော်တို့လက်ရှိသီးသားရှာလက်သမားတွေက1400လောက်လောက်ပါတယ်အဲ့ဝန်ထမ်းတွေက100လောက်လောက်ပါတယ်ခင်ဗျာခံမှန်းဗောနော်ဟိုအတိအကျတော့မဟုတ်ဘူးအဲ့လိုအဲ့လိုလုပ်တဲ့ဆွေတွေမှာအခုလက်ရှိမိုးစဘာစိုက်သိမ်းရေးသိမ်းပြီးလို့ရှိရင်အဲကျွန်တော်တို့ဒီကဟိုဒီကက30ဆပ်ပြရပါတယ်ခင်ဗျအဲ30ဆပ်ပြီးရနောက်ပိုင်းမှာအဲ့လိုဆပ်ပြီးလို့ရှိရင်ဆက်ကွန်မူဘုံမူတက်ဦးဆိုသူက
ဘုံမူတက်ဦးဆိုဘယ်ရလဲခင်ဗျကျွန်တော်ကောင်းမကြလိုက်လို့ပါ
တက်ကလေးလားခင
်ဗျဟုတ်ကဲ့ဘယ်မှာလောက်တာလဲ
ဆက်ကွန်မူဆိုသူကအဲသူကနေပြီးတော့လေသမားတွေကိုနောက်ရာသီမှာဟောလက်ရှိကူစောင်းသီးနေအောင်ဆက်ပြုတ်ကွန်းမပြုတော့ဘူးဆိုပြီးတော့လေသမားတွေကိုမောထုတ်ပါတယ်လေသမားတွေကဟိုတရားနဲ့150ဝန်းကျင်လောက်ရှိပါတယ်သူ့ကိုနောက်တမီကိုနေတဲ့မိသားစုက600နဲ့1000ရရှိပါတယ်ခင်ဗ
ျစိုက်ခွင့်မပေးတော့ဘူးဆိုတော့သူကတိမ့်လိုက်တဲ့သဘောလားအစိုးရကတိမ့်လိုက်တာလားဒါမှမဟုတ်ပုဂ္ဂလိကပိုင်းတစ်ခုကိုလွှဲလိုက်တာလားဘလူအဲ့မျိုးကိုသူတို့ဘာလုပ်ပါလဲ
သူကတော့ဘုန်းမောကွန်မြူလွှဲလို့သူကိုယ်တိုင်တော့မပြောဘူးခင်ဗျသူကနေတော့အစည်းအဝေးမှာထွက်သွားပြီးနောက်ပိုင်းမှာသူ့အောက်ကဟိုလက်ထောက်ပေါ့နော်ဝင်လာကျွန်တော်နာမည်တော့မသိဘူးများသူကကုမ္ပဏီကိုလွှဲမယ်လို့ပြောပါတယ
်အဲ့တော့အဲလက်သမားတွေကိုစီဝေးခေါ်ပြီးပြောတာပေါ့အဲ့တော့လက်သမားတွေဘက်ကရောဘာပြန်ပြောကြလဲ
အဲလက်သမားတွေကကျွန်တော်တို့ကဒီလက်မြေတွေကအရင်ဆုံးကတည်းကကျွန်တော်တို့ဟိုဟိုလင်းမော့အရင်လည်းကသူကသူတော်တော်ကားလေ
မြေလူမြေရန်ရှင်းပြီးတော့မြေလူမြေရန်ကိုရှင်းပြီးတော့ယူထားတဲ့မြေတွေပေါ့ဟု
တ်ငါသူကသူတော်တော်ရာပြီးရဲ့ဒီမှာစစ်ဆိုးရတဲ့ဆက်မှာလက်သမားတွေရဲ့နားမလည်မှုခွင့်ကောင်းယူပြီးတော့သူကပါလပါဆက်ဝင်နေပြီးတော့သိပြီပါလေသိပြီပြီးတော့သူတို့ကဒီမလို့လက်ဒီတဲ့ဆက်လုပ်ခွင့်ရမယ်တိသားကပြရမယ်ဆိုပြီးတော့လက်သမားရေးစီရင်နေပြီးတော့အဲ့လိုပေါ့ဟိုအကြောင်းမျိုးနဲ့ဆင်းချောက်ပြီးတော့ဒယ်တွေကိုသိနေပါတယ်ခင်ဗျာ
အခုကအဲ့လက်သမားတွေအခုကနောက်ဒီဆောင်ပြီးမဆက်ရတော့ဆိုတော့လက်သမားတွေဘက်ကတော့ဘာလုပ်ကြမလဲဘာလုပ်နေကြလဲခုတိုင်နာတော့တာတွေရှိတာ
လက်သမားတွေကလုံးဝကျေနပ်မှုမရှိပါဘူးခင်ဗျာအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့လွတ်လပ်တော်မူလက်မားသမဂ္ဂယာယီဆိုပြီးတော့ကျွန်တော်တို့ဒီမျိုးနဲ့မှဖွဲ့ထားရှိပါတယ
်ဟုတ်ကဲ့
အဲ့ဟိုကကျွန်တော်ဦးနှင်ကိုပါကျွန်တော်ဥဆောင်ပြီးတော့ကျွန်တော်တို့ဟိုငင်းငန်းစွာစီတန်းလက်လက်ကွင်းနဲ့ငင်းငန်းသာစူဝေးကွင်းနဲ့ငင်းငန်းသာစီတန်းလက်လက်ကွင်းတို့ကိုကျွန်တော်ကမြို့နယ်ရဲတပ်ဖွဲ့မှုရှိကိုတင်ပြခဲ့ပါတယ
်လုံးလို့မရတော့ဘူးဆိုရဲမြေကအရင်တုန်းကတိစကားချထားတဲ့မြေလားဒါမှမဟုတ်လေသမားတွေကိုယ်တိုင်ပိုင်ထားတဲ့မြေလားဘလို့ပုံစံမျိုးလဲပိုင်ဆိုင်မှုကဘလို့ရှိလဲခင်ဗျာ
ဟိုတော့တော့တော့လည်းမပိုင်နေမြေခင်ဗျာနောက်ပိုင်းကျတော့ဟိုသွေးသွားတဲ့မှာပါလာပါနေတိမ်းသွားတဲ့မြေဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုလင်ကိုကြီးကျေးဇူးပါဗျာအခုလို့ပြောပြပြီးတာလीကျွန်တော်လေးလိုင်းပေါ်မှာတချို့တော့ရှင်ချို့လည်းရှိပါတယ်ကျွန်တော်အရင်ဆုံးဒီပေးစာတချို့ဖတ်ပြခြင်းပါတယ်ခင်ဗျာမမဦးဆိုပြီးတော့ဒီဆွနီပွဲနဲ့ပတ်သက်ပြီးတော့ပေးလာတာပါမဆုမွေဖတ်ပြပြီးပါအောင်မမဦးရဲ့စာ
ကျမပြောလိုတာကတော့လယ်သမားတွေလယ်ယာမြေကိုပိုင်ဆိုင်ခွင့်ရှိဖို့ဆိုတာတိတ်ကိုအရေးကြီးပါတယ်။တိုင်းနိုင်ငံပထဝီနယ်နိမိတ်အားလုံးကိုနိုင်ငံတော်ကပိုင်ဆိုင်တယ်လို့ဆိုတော့ညာလေလယ်သမားတွေရဲ့လယ်ယာမြေကိုရောင်းချပေါင်းနှံငှားရန်လဲလှယ်ပိုင်ခွင့်ဆိုတာမျိုးကတော့ပေးကိုပေးရမှာပါ။သဘောတရားကတော့မြို့ပေါ်ကအိမ်ချမ်းမြေတွေကိုနိုင်ငံတော်ကနေကရန်ချထားပြီးတော့ငှားရမ်းထားတယ်ဆိုပေမဲ့ရောင်းချပေါင်းနှံလဲလှယ်ပိုင်ခွင့်ရှိနေတယ်လို့ပါပဲ။အလားတူမျိုးပြမှာလည်းမော်တော်ကားစိုက်ကားဈေးဆိုင်ကန်စတာတွေကိုရောင်းချပေါင်းနှံငှားရမ်းပိုင်ခွင့်စတာတွေရှိပါတယ်။လူတစ်ယောက်ရဲ့ဘဝမှာပိုင်ဆိုင်ခွင့်ဆိုတာအသိအရေးကြီးပါတယ်။ပိုင်ဆိုင်ခွင့်မပေးဘူးဆိုရင်အခြေအနေမဲ့စိတ်ကိုဖြစ်စေပြီးတော့ဘဝလုံခြုံမှုနည်းပါးစေပါတယ်။ဒါကြောင့်လယ်သမားတွေရဲ့စိတ်လုံခြုံမှုရစေဖို့အတွက်လယ်သမားလယ်ယာမြေပိုင်ဆိုင်ခွင့်ကိုခွင့်ပြုပေးဖို့အချိန်တန်ပါပြီ။မြမရှင်ဘရင်နေလက်ထက်တုန်းကတော့လယ်ယာမြေကိုလယ်သမားတွေရောင်းချပေါင်းနှံငှားရမ်းလဲလှယ်ပိုင်ခွင့်နေရှိခဲ့တယ်ဆိုတာပြောပြရစေလေးစားစွာဖြင့်မမဦးပါ
ဟုတ်ကဲ့ဒါကတော့မမဦးရဲ့စာပါခင်ဗျာကျွန်တော်ဒီမှာကျွန်တော်ကကိုနေမျိုးကိုတခါလဲမေးလိုက်ချင်ပါလေကျွန်တော်ဒီလှစ်တော်ဘက်ကခန့်ကန်တာပါဆိုလိုတာကအခုလယ်သိမ်းရာသိမ်းကိစ္စတွေမှာလယ်သမားတွေလှုပ်ရှားမှုတွေတွေ့နေရတယ်ဆန္ဒပြတာသူတို့မကျေနပ်ကြောင်းလဲထုတ်ပြောကြတယ်အဲ့တော့လှစ်တော်ဘက်မှာရောဒီချင်းနေတဲ့ပတ်သက်လို့လှုပ်လှုပ်ရှားရှားရှိလာပြီလားဘာတွေများဆောင်ရွက်ပြီးနေတာရှိနေပြီလဲခင်ဗျာဘာတွေမြင်ရပြီလဲ
ဟုတ်ကဲ့ဗျဟုတ်ကဲ့ဗျအဲနှစ်ပိုင်းပြောရမှာပေါ့ဗျာနှစ်ပိုင်းဆိုတာဒီအမှုခင်းပိုင်းပေါ့ဒါပထမပိုင်းကဒုတိယပိုင်းကခုနမမဦးရဲ့ပေးစာပေါ့ဗျာအဲအမှုခင်းပိုင်းကဘာလဲဆိုတော့ဒီတော်သူလွတ်တော်ကနေ395မဲထောက်ခံပြီးတော့လေယာမြင်တဲ့အချားမြင်များစုံစမ်းစစ်ဆေးမှုလေယာမြင်တဲ့အချားမြင်များသိမ်းသိခံမှုစုံစမ်းစစ်ဆေးကော်မရှင်ကိုဥတင်တို့ဥက္ကဋ္ဌလုပ်ပြီးတော့ဖွဲ့ပြီးစစ်ဆေးပြီး okay အဲ့ဒါကျွန်တော်တို့လက်ခံပြီဒါပေမဲ့အခုတကယ်လိုက်မစစ်သေးဘူးเนาะအဲ့ဒါကိုကျွန်တော်တို့ကအခုဖိအားပေးနေတယ်ဒါဆိုဖြတ်လိုက်ပြီเนาะအကိစ္စပ
ါဟုတ်ကဲ
့ဟောင်းတွေအမှုဟောင်းတွေကိုကျွန်တော်တို့အဲ့လိုလုပ်ပြီးဖြတ်ထားပြီးပြီအဲ့ဖိအားပေးတာကျွန်တော်တို့နည်းနည်းမှလျှော့မှာမဟုတ်ဘူးကိုလင်ကိုတို့ဖြူးမှဖြစ်တဲ့ကိစ္စကိုလေကျွန်တော်တို့ကဖိအားပေးမယ်အဲ့ဒါဒီပိုင်ဆိုင်မှုဒီနံပါတ်၁ဒီလေသမားတွေတော်တော်ခဲ့တယ်နံပါတ်၁ဒီနိုင်ငံတော်ပိုင်ကဥပဒေနဲ့အညီသိမ်းပလိုက်တယ်ဟုတ်ပြီနံပါတ်၃ဒီလေသမားတွေကိုဥပဒေမဲ့တီးစားပြန်ချထားတယ်အဲ့လိုခြောက်ွက်မရှိဘူးနံပါတ်၄ဒီတီးစားချပြီးနှစ်ပေါင်းများစွာလုံလာတဲ့လေသမားတွေကိုမှလေပြန်မပေးဘဲနဲ့တခြားကုမ္ပဏီကိုပေးမယ်ဆိုတာနိုင်ငံတော်ကနေပြီးတော့ကုမ္ပဏီတစ်ခုပဲဖြစ်လေသမားကိုပဲဖြစ်အမီပေါက်နဲ့ပေးမယ်ဆိုရင်ပေးတဲ့နှုံသားလေးကနည်းနည်းလေးအဲ့ဒါကိုလယ်သမားတွေကလည်းအပြိုင်ပေးနိုင်တယ်ကုမ္ပဏီနဲ့အဲ့ဒီလိုမျိုးလက်ဖိတ်တို့လှုပ်တာကညွန်ကျုပ်အစင်းတွေလောက်ကလှုပ်တာအဲ့ဒီလိုလှုပ်တဲ့ညွန်ကျုပ်အစင်းလောက်လူတွေသူ့အထက်ကလူတွေအဂရိလိုက်စားရင်ခရိုနီတွေပေါ်တယ်ခရိုနီဒီယောဂလက္ခဏာဖြစ်တယ်ယောဂမဟုတ်ဘူးယောဂကညွန်ကျုပ်အထက်တွေလက်စားတာလယ်သမားတွေနဲ့အပြိုင်လေလံဆွဲဖို့ကျွန်တော်တို့လယ်သမားတွေကိုလှမ်းပြီးအကြံပေးထားပြီးကျွန်တော်တို့မကြခင်ဖြူကိုဆင်းမယ်ဒါဖြူကိစ္စကျွန်တော်ဖြတ်ပြီ
ဟုတ်ကဲ့
နောက်တာမမဦးရဲ့ပေးစာနဲ့ပတ်သက်လို့ပြည်တော်စုလွတ်တော်နောက်ဆုံးဒီလွတ်တော်၃ရက်ပေါ့ပြည်သူလွတ်တော်မျိုးသားလွတ်တော်ပြည်တော်စုလွတ်တော်တွေအကုန်လုံးကနေပြီးတော့သဘောတူပြီးတော့လေအာမြေဥပဒေမြေလွတ်မြေလက်မြေရိုင်းများစီမံကောင်းမှုဥပဒေနှစ်ခုကိုချထားပေးလိုက်ပြီအဲ့တော့လေအာမြေဥပဒေကအတည်ဖြစ်သွားပြီအဲ့ဥပဒေမှာပေါင်နှံရောင်းချခွာရမ်းခွင့်ရပြီအဲ့ဒါရဖို့လဲကျွန်တော်တို့ပြင်းပြင်းထန်ထန်အကြိမ်ပေါင်းများစွာနီလန်ပေါင်းများစွာစာပုံစံမျိုးစုံနဲ့ကျေးတာဖြောင်းပြီးလှုပ်တော်ကလေးအခုအောင်မြင်ပြီအဲ့တော့မမဦးစိတ်မညစ်ပါနဲ့စိတ်ချမ်းသာပါတော့ရပါပြီတော့မူဝါဒပိုင်းဆိုင်ရာ policy ပြဿနာပြေလည်သွားပါပြီရန်လျားပြဿနာကြံပါသေးတယ်ရန်လျားပြဿနာဆိုတာကမစုစုနေပြောတဲ့ကျွန်တော်နှီးဥပဒေတွေပေါ့နှီးဥပဒေတွေကိုအကျေကျေပြန့်ပြန့်မရနိုင်ပါဘူးစာပေပိမာမှာရောင်းတယ်လို့ပြောရင်ကော့ကောင်းကလူကအဲ့200တန်းကိုဘယ်လိုမှလာဝယ်လို့မရပါဘူးတရင်းစာမှမတည့်ပါဘူးအဲ့တော့ကျွန်တော်နိုင်ငံရေးသမားတွေကနေပြီးတော့ပဲအနည်းဥပဒေစာအုပ်တွေကိုမိတ္တူကူလယ်သမားတွေကိုပြန်ဖြန့်ဝေတဲ့နီးနယ်ပဲလုပ်နေရပါတယ်အစိုးရဘက်ကကြေကြေပြန့်ပြန့်တပ်ဆိုင်ရာမြို့နယ်မြေစင်းရုံးတွေမှာနည်းဥပဒေတွေကို200နဲ့ဝင်နိုင်ပါတယ်ဆိုတဲ့ဟာမျိုးကိုလုပ်ပေးဖို့ကျွန်တော်တို့ပြတ်ပြတ်သားသားပြောရပါမယ်အကြိမ်ပေါင်းများစွာလည်းပြောပြပါပြီအစိုးရစွန့်ကလာမကြာလုပ်နေပါတယ်အကိစ္စ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်မဆုစုနေလဲမေးချင်ပါတယ်မဆုနေကလယ်သိမ်းရသိမ်းနေလယ်သမားကိစ္စတွေပြောနေကြပြီလယ်သမားတွေပြောနေကြပြီလယ်သမားတွေမဲထည့်ပြီးခဲ့တဲ့အမတ်တွေလှစ်တော်တွေမှာဘာတွေများပြောနေလဲကျေနပ်မှုရှိရလားမဆုနေအမြင်သိချင်ပါတယ်အဲ
ကျွန်မအနေနဲ့တော့ပေါ့နော်လယ်သမားတွေအတွက်ကိုပေါ့လှစ်တော်နဲ့ရောက်ချင်းဘာလုပ်ပေးပါမလဲညာလုပ်ပေးပါမလဲလယ်သမားတွေဘက်ကလည်းရည်တည်ပေးပါမလဲလို့ကျွန်မတို့ဒီဆန္ဒမဲဟိုပေါ့နော်ဟိုကျွန်မတို့ဒီမဲဆန္ဒမဲဆွေပွဲတွေမှာကျမတို့ကြားရပါပဲဒါပေမဲ့လွတ်တော်ထဲမှာကျမတို့ဒီလယ်သမားအကြီးတွေကိုတောင်းဆိုတဲ့အခါမှာလွတ်တော်ထဲကိုပြင်ပြတဲ့အခါမှာအားနည်းချက်တွေကျမတို့တွေ့ရပါတယ်အဲ့တော့ကျမပြောချင်တာကတော့လွတ်တော်ထဲမှာပေါ့နော်ဒီကျမတို့မြန်မာနိုင်ငံဟာဟိုနေ ဒီလေယာမြေကိုအထူးကထားပြီးလောက်ကန်စားတော့တဲ့လောက်တိုင်းနေတဲ့ပေါ့နော်စာကျွေးနိုင်ငံဖြစ်ပါတယ်ကျွန်မတို့နိုင်ငံဆိုအရင်တော့ဆိုရင်ဒီမြန်မာနိုင်ငံထွက်တဲ့စကားကမ္ဘာစံတင်ညှိလဲတဲ့အတွက်ကျွန်မတို့ဒီမြန်မာနိုင်ငံကိုအာရှစကားကြည်လို့လောကျွန်မတို့တင်သားခေါ်ဝေတင်သားခေါ်ခဲ့ကြတယ်အခုပေါ့နော်ကျွန်မတို့ဒီနိုင်ငံမှာအခုကွန်မဒီယာသိမ်းလေယာမြေတွေကိုတက်တာသိမ်းအိုးအိမ်ရသိမ်းအကုန်လုံးသိမ်းထားပြီးတော့ဒီလေယာမြေတွေကိုလှုပ်လဲမလှုပ်ထမ်းတဲ့အဲ့မှာဟိုအစာဦးလေးဆောက်လိုက်ဒီအစာဦးလေးဆောက်နိုင်တဲ့လေယာမြေတွေဖြစ်ထားတော့လေသမားရလေဆုံးချုံးနေလေယာမြေကိုလည်းမှလေယာမြေကိုလည်းမလှုပ်ထမ်းတဲ့ဒီတိုင်းပြစ်ထားတဲ့အတွက်ကျမတို့ဒီကမ္ဘာအဆက်နှုံးတွေလည်းကျမတို့နိုင်ငံတော်လည်းဆုတ်ယုတ်တဲ့အခုဒီနှစ်ဆိုရင်တော့ကျမဒီကြားရတာတော့ဒီဝမ်းနည်းစရာပါပဲကျမတို့နိုင်ငံကကျမအလိုအလောက်ကိုမထွက်ရှိတဲ့အတွက်ထိုင်းနိုင်ငံကနေပြီးတော့ဝယ်ရမယ်လို့ကျမတို့ဒီသတင်းတစ်ခုရရှိထားပါတယ်အဲ့ဒါကြီးဘာကြောင့်ဖြစ်လာတာလဲဆိုရင်ကျမတို့လေယာမြေတွေသိမ်းပြီးတော့တက်ကနဲ့အခုပသိမ်းထက်မှဆိုလဲတက်ကသိမ်းထားတာလေယာမြေတွေကအများကြီးပဲကျမတိုင်ပသိမ်းကိုရောက်ခဲ့တယ်အခုကျမအခုလက်ရှိမုံရွာသခိုင်းကိုကျမရောက်နေတယ်သခိုင်းမှာဆိုကုမ္ပဏီကသိမ်းထားတာကုမ္ပဏီကသိမ်းထားတယ်တက်ကတော့သိမ်းတာနေတယ်ကုမ္ပဏီကသိမ်းထားတာလေယာမြေတွေကိုဒီတိုင်းထားတဲ့တိမ့်ထားတဲ့အပြင်ကိုကျမတို့ဒီစကိုင်းတိုင်းဟိုအောင်မိုးရွာမှာဆိုရင
်ဟုတ်ကဲ့
သူတိမ့်ထားပြီးတော့လေယာဉ်မြေတို့တိမ့်လိုက်တယ်ကွန်ပျူတာဆိုတိမ့်လိုက်တယ်တိမ့်ပြီးတော့အဲ့ဒီသူတို့တိမ့်ထားတဲ့တာဝန်ကျင်ရဲ့နောက်မှာလေအေကအပပေါင်း200ကျော်လောက်ရှိတယ်အဲ့ဒီလေကိုဒီသူမှမတော်သူခိုးမဲ့လေတွေကိုဒီသူတူတယောက်မှာလေပိုင်းရှင်တွေဝင်လို့မရအောင်ဆိုပြီးတော့ဒီဘက်ကနေတိမ့်ပြီးတော့လေတွေဝယ်ထားတာလမ်းတွေအကုန်လုံးစံတိုးတွေနဲ့အကုန်လုံးစံလူစုတွေနဲ့အကုန်လုံးခတ်ပြီးတော့ပိတ်လိုက်တဲ့အတွက်ခိုးဘက်မှာလေသမားတွေကလည်းခိုးဘက်ကိုလမ်းမကြည့်လို့သွားလို့မရတဲ့အတွက်လေခွေးကြီးတွေကိုဒီတိုင်းပစ်ထားတာမျိုးတွေရှိပါတယ်။အဲ့လိုမျိုးတွေဖြစ်နေခြင်းဟာကျမတို့နိုင်ငံအတွက်နိုင်ငံတော်အတွက်ပေါ့ဟိုကျမတို့ရဲ့လေသမားတွေအတွက်ပေါ့နှစ်ဦးနှစ်ဖက်လုံးထိခိုက်နေလာတဲ့အဆူလာမျိုးပေါ့နော်
။ဟုတ်ကဲ့။
ဒီကျမတို့သွတ်တော်တဲ့ဝင်နဲ့ပြည်သူ့သွတ်တော်ကိုယ်စားလှယ်တွေရပြီးတော့ကိုယ့်ရဲ့ဒေသတွေမှာကွင်းချင်းပြီးတော့တိတိယောက်ကျင်းပြစေခြင်းပါတယ်။နိုင်ငံတော်ကလည်းနိုင်ငံတော်လည်းအကျိုးရှိအောင်လေသမားတွေလည်းအကျိုးရှိအောင်လူမျိုးတင်းထားတဲ့မြေခွက်တွေကိုဆင်းရဲမြေလေသမားတွေကိုလေယာဉ်တွေပြန်လုပ်ပိုင်ခွင့်ပေးပြီးတော့ဆန်စပါတိုးတက်အောင်အခုဘလို့အထွတ်နှုတ်တွေကောင်းအောင်ပေါ့နော်ဆောင်ရည်ပေးစီခြင်းပါလေလို့ကျွန်မပြောချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ဒီလိုင်းပေါ်မှာကျွန်တော်နောက်တူးလဲကြံပါသေးတယ်ဥကန်အီတိုးတိုးလေးနဲ့ဆွေးနွေးလို့တဲ့အကြောင်းကဆွေးနွေးလို့ရပါတယ်နော်ဝေးနိုင်ငံပါဥကန်အီရ
ဟုတ်ပါတယ်ခင်ဗျာကျွန်တော်နည်းနည်းပြောချင်ပါတယ်ကျွန်တော်အခုနည်းနည်းပြောချင်တာပါတီဆိုရင်အခုစစ်တပ်ကိုပြောတာဆိုတာစစ်တပ်ကနိုင်ငံတော့ဒါကနန်းတစ်ခုပါဒါပေမဲ့အစိုးရမဟုတ်ပါဘူးလို့ကျွန်တော်ပြောချင်တာစစ်တပ်ဆိုတာတိုင်းပြည်အတွက်တောင်းဝန်ထမ်းတဲ့လက်စားစားပြီးတော့နေတဲ့လူတွေပါတိုင်းပြည်မှာသွားယူတော့အုပ်ချုပ်တဲ့ကောင်တွေမဟုတ်ဘူးလို့ပြည်မြပေးတဲ့စားစရာစားပြီးမှပြည်မြပြန်ခိုက်တာဆိုခွေးမျိုးတော့ဆိုမပြောချင်တော့ဘူးလေဒါပေမဲ့လူဆိုတာဥပဒေနဲ့နေရမှာနိုင်ငံတော်မှာအခုအုပ်ချုပ်နေပါလီမန်နေနဲ့ဆုတ်ဖြတ်ပေးရမှာမြို့နယ်တိုင်းမှာတဲ့မေတောင်းသူလေသမားရုပ်တည်ပေးရမှာလို့မြို့နယ်တိုင်းမှာမျိုးနယ်တိုင်းမှာတည်ပြီးမှတည်ဥပဒေကိုကင်လို့ရမယ်ဥပဒေကအပေါ်မှာပဲရှိတယ်ရုံးကအောက်မှာမရှိဘူးဆိုဘယ်သူမှမသိဘူးအပေါ်ကဘာလုပ်နေလဲအောက်ကဘာလုပ်နေလဲမသိဘူးပြောကျွန်တော်ပြောချင်တာမျိုးနယ်တိုင်းမှာတောင်းလူလေသမားရုံးထားပြီးမှပါတီလေးအကုန်ဝိုင်းချက်ပြီးမှလုံမှတည်နိုင်ငံကြီးကကောင်းပါလို
့ဟုတ်ကဲ့
ဟုတ်အလကားတည်းတခိုးနဲ့တမရနဲ
့
စစ်တပ်ကမှတခိုးတမရကြီးအရာရှိလေးကြီးပဲရှိတယ
်ဟုတ်ကဲ့ကျေးဇူးပါအများကြီးတင်ပါတယ်ခင်ဗျာအခုကျွန်တော်အချိန်လက်သိမရလို့ပါကျွန်တော်ပေးစာတစ်စောင်ကြံပါသေးရဲ့ဥလာထွန်းတကုံမျိုးတည်တဲ့ပေးထားတာပါကုစံမှုကြီးဖတ်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတကယ်တမ်းပြောရရင်အင်မတန်မှလေးနက်တဲ့အကြောင်းအရာဖြစ်ပြီးတော့စိတ်ကူးရင်ပြောနေလို့မရတဲ့ကိစ္စကြီးပါပါလီမန်ခေတ်ကစပြီးလေယာဉ်မြေနိုင်ငံပိုင်ပြုလုပ်ရေးလေမြေဝေချမ်းရေးစတာတွေရှိခဲ့ပေမဲ့မဆလာခေတ်ဖွဲ့စည်းပုံအစ်ပေါ်လာတော့ရေတုမြေတုလေတုအရင်းမြစ်မူလပိုင်ရှင်ကနိုင်ငံတော်ဖြစ်သည်ဆိုတဲ့ပြဋ္ဌာန်းချက်နဲ့လေပိုင်ရှင်စနစ်ကနေမြေရှင်စနစ်ကိုပြန်ရောက်ခဲ့တာပါလေလုတ်သူလေပိုင်ခွင့်မူဝါဒလမ်းစဉ်မှာလေလုတ်သူလေပန်ရေးဆိုတာကွန်မြူနတီကြွေးကြော်ခဲ့ပြီးတော့အကောင့်ထဲဖော်ဖို့ကပစ္စည်းမဲ့အာနာရှင်စနစ်နဲ့လက်နက်ကင်တိုက်ပွဲလမ်းစဉ်ချတိုက်ခဲ့တာလေဒါကကွန်မြူနစ်စစ်အာနာရှင်ကတော့လက်ရှိပုံစံအတိုင်းလိန်လေအချိုတက်ဆက်သွားနေမှာပါဒီမိုကရက်ကဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ဆွဲပြီးတော့ကောင်းတာကအဟောင်းပြင်တာထက်အစ်စ်ကလည်းအစ်စ်လဲတာကပိုးပြီးတော့ကောင်းတယ်လေအခြေခံဥပဒေသစ်ရပြီးဥပဒေသစ်ကိုပြဋ္ဌာန်းနိုင်မှဒီလိုလှုပ်ဖို့အတွက်ဒီမိုကရက်တွေအတွက်ကပြည်သူအာဏာလှုပ်ရှားမှုကြီးနဲ့ပြည်သူလူထုအချုပ်အခြာအာဏာပိုင်မှဒီမိုကရေစီဖွဲ့စည်းပုံဆွဲပြီးဥပဒေပြဋ္ဌာန်းပြီးဥပဒေနဲ့အညီအဲ့ဒီတော့မှ လေလုတ်သူလေပိုင်တဲ့ဒီမိုကရေစီမြေယာစနစ်ကိုလက်တွေ့အကောင်အထည်ဖော်နိုင်မှာပါလက်တွေ့မကျတဲ့အပေါ်ယံပြောနေလို့ကတော့ဘာမှဖြစ်လာမယ်မထင်ပါဘူးရှိသမျှဥပဒေကိုတောင်းမျက်ကွယ်ပြုမတရားလက်လွတ်ဆုံးရှုံးနေတဲ့လုတ်ပိုင်ခွင့်လေးတောင်မှမရှိတော့ပါဘူးဗျာ
ဒါကတော့ဥလှထွန်းတကုံမျိုးတက်ပါကျွန်တော်ဒီနေ့ဒိုင်းရက်လေးလိုက်အစီအစဉ်အချင်းလေးစစ်သွားလို့ဥလှထွန်းရဲ့စာနဲ့ပဲပြေးပြစီခင်ဗျာဒီဥလှထွန်းပြောသလိုပဲဒီဥပဒေနဲ့ပတ်သက်လို့လက်လွတ်ဆုံးရှုံးနေတဲ့ကိစ္စကိုတော့ထောက်ပြပါရစေလက်တွေ့မှာဘယ်လိုလုပ်ကြမလဲလေလုတ်သူလက်ပိုင်ခွင့်ရှိလအောင်လုပ်ကြမလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဒီဆွေးနွေးခဲ့ကြတဲ့ကုနေမျိုးဝေရောမဆစုနေလို့ရောလက်တွေ့လုံနေတယ်လို့ကျွန်တော်ယူဆပါရခင်ဗျာအခုပါဝင်ဆွေးနွေးပြီးတဲ့ကုနေမျိုးဝေမဆစုနေကိုကျေးဇူးအများကြီးတင်ပါရခင်ဗျာဒါရိုက်လေးလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ